ตอนนี้เนี่ยช่วยแล้วช่างดีจับไว้แล้วครับเนี่ยเจ้าหน้าที่ไปอาร์เอฟเอเจนิ่งเลยสักวันก็สามเดือนมาแล้วไหมเพื่อจะทำอะไรปกุมยังก็รอปฐมาตัวอาร์เอ็นซีจียูบีนยมาสู้ว่าพ่อเวงดาวดาอูเดนสุยวะเสียอุตส่าห์นี่ก็ว่าแล้วครับเนี่ย
โอเคครับเนี่ยนี่ก็มาในจีบีมาแล้วเนี่ย
นาวดูว่าเราเจ้าหน้ารู้นอร์เวย์ในงานมาเยาว์ชีนี่เลยเนี่ยมาตอนนี้ตั้งมาก็อุกระอูมามามีมาอูมามีจะมาแล้วครับเนี่ย
โอเคจะมา
ခင်ဗျာ
ကောင်းပါရဲ့ခင်ဗျာ
သောတာရှင်များခင်ဗျာ ကျွန်တော်ဒီပတ်တွင်ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့က ဟေတီ နိုင်ငံမှာ လှုပ်ခတ်သွားတဲ့ငလျင်နဲ့ ကယ်ဆယ်ရေးလုပ်ငန်းတွေကို မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ 2008ခုနှစ် နာဂစ် ပုံနိုင်တဲ့ နှိုင်းယှဉ်ပြီးတော့ ကျွန်တော်တို့တင်ပြသွားဖို့ကြီးမှန်းထားပါတယ်ခင်ဗျာ အဲ့တော့ကျွန်တော်ဟေတီကနောက်ဆုံးရတဲ့သတင်းလေးတွေကျွန်တော်အရင်ဆုံးတင်ပြခြင်းပါတယ် Richter scale ငလျင်ပြင်းအား အမှတ်ခွင့်နဲ့အဆင့်ရှိတဲ့ငလျင်လှုပ်သွားတဲ့အတွက်အခုသေဆုံးသူစုစုပေါင်းကအခု 13,000 ကျော်သွားပါပြီခင်ဗျာ အိုးအိမ်တွေဖြစ်တဲ့ဥယျာဉ်ကတော့ 6,000 ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရပြရပါတယ် အဲ့ဒီမှာအခုပါဝင်ကူညီပြီးလှုပ်ဆောင်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေထဲမှာ ဒီအမေရိကန်တပ်မတော်ကအင်အား2,000လဲပါပါတယ်ခင်ဗျာ အဲ့ဒီအင်အား2,000ကဟေတီကမ်းလုံပြင်လဲပြင်အခြေစိုက်ပြီးတော့ ဟေတီနိုင်ငံတွင်းမှာလည်းတချို့ပေါ့လေအဲ့လိုလှုပ်ရှားနေကြတာဖြစ်ပါတယ်အဲ့ဒီမှာကျွန်တော်တို့ဟဲလီရဟယင်တွေနဲ့လူနာတွေကိုဒီ USNS Comfort ခေါ်တဲ့ဒီကဘာကျော်တင်မောဆေးရုံကြီးပေါ့လေအဲ့တင်မောပေါ်တဲပို့နေတဲ့လုပ်ငန်းတွေလည်းပါပါတယ်အဲ့တင်မောပေါ်မှာဆိုရင်တော့ကျွန်တော်တို့ဆရာဝန် 80 ပါတယ်ခင်ဗျာ အဲ့ ဆရာဝန် 80 ထဲမှာ 24 ဦးကတော့ခွဲစိတ်အထူးကူပါတကူတွေပါနောက်သူနာပြုဆရာမှ 140 လည်းရှိပါတယ် ဒါကတော့အမေရိကန်ပြည်တော်စုကကူညီပေးနေတဲ့အစိတ်ပိုင်းတချို့ပါလက်ရှိမှာဟေတီမှာကအဓိကငလျင်လှုပ်သွားတဲ့ပေါ်တိုပရစ်မြို့မှာအဓိကလေယာဉ်ပြန်ကွင်းကပီပီကျင်းမှာငလျင်ပြက်ပီကျင်းမှာသုံးလို့မရပါဘူးအဲ့ဒါကိုအမေရိကန်ကကြွမ်းကျင်သူတွေသွားပြီးအဲ့ဒီလေဆိပ်မှာထိမ့်သိမ်းရေးလုပ်ငန်းတွေလုပ်ပေးနေတာအခုဆိုရင်တော့တနေ့ကိုကယ်ဆယ်ရေးလေယာဉ်ပြန်ဆင်းရေးအကြိမ်140နှစ်တရာနဲ့140 အဲ့တော့အခု WFP ကဘာဆန္ဒရိက္ခာအစီအစဉ်ကပြောဆိုချက်အရာဆိုရင်သူတို့အခုငလျင်လှုပ်ပြီးပြီးချင်းကဘာဆန္ဒရိက္ခာအစီအစဉ်ကကယ်ဆယ်ရေးလုပ်ငန်းတွေစတင်နိုင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာဒါအပြင်ပြီးခဲ့တဲ့တောက်ကြနေရဆိုလို့ရှိရင်သူတို့တနေ့ကိုအစားအစာလူ72သိန်းစာအတွက်အစားအသောက်တွေကိုဝေငှတယ်လို့ဆိုပါတယ်အဲအခုနောက်ဆုံးဒီအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာဝိုင်းဝန်းကူညီနေကြတဲ့အတွက်မှာနောက်ဆုံးသတင်းတရဆိုရင်အမေရိကန်ပြည်ထောင်စုကမြစ်တရက်ခံတဲ့အတွက်ဩစတြေးလျနိုင်ငံကတောင်မှလေးစိတ်ထိမ့်သိမ်းရေးအတွက်အဖွဲ့တစ်ဖွဲ့ဒီရှေ့ပါထမှာလွှတ်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကေဗင်ရက်ကာစနေနေ့မှာကြေညာထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့လက်တလောမှာနိုင်ငံတကာကယ်ဆယ်ရေးတွေပေးနေကြတဲ့အထက်မှာ CNN အပါအဝင်ကဘာကျော်သတင်းဌာနတွေကအဲ့ဒီမှာသွားပြီးတော့လွတ်လွတ်လပ်လပ်သတင်းတွေရယူပို့ဆောင်နိုင်တဲ့အတွက်အလူတွေပို့ပြီးသိကြတာလည်းရှိပါတယ်။ဒီပိုင်းနဲ့မှာပဲပြီးခဲ့တဲ့ဒီတောက်ကြနေ့ညကပဲအမေရိကန်ပြည်ထောင်စုမှာရုပ်ရှင်မင်းသား George Clooney ဦးဆောင်ပြီးတော့ဟေတီရမုံငွေဂီတဖျော်ပြပွဲတရားကျင်းပခဲ့ပါတယ်။အဲ့ဒီပွဲမှာမင်းသားမင်းသမီးတွေဖြစ်ကြတဲ့ Julia Roberts တို့ Writer Steven Spielberg တို့အဆိုတော်တွေတဲပါဆိုရင်တော့ Beyoncé Stevie Wonder ဘောနိုစတဲ့ပုံကိုယ်တွေပါပါတယ်ခင်ဗျာမက်ဒေါနာလည်းတွေ့လိုက်ရပါတယ်အဲ့တော့ဒီအစိုးရတွေရုပ်ရှင်မင်းသားမင်းသမီးတွေအကုန်လုံးကဝိုင်းဝန်းပြီးရံငွေအတွေ့အတွေ့ချင်းချင်းတဲလောက်ထဲကြတော့ကဘာတစ်ဖက်လုံးကသောရရှင်များကြည့်ကြရပါတယ်ဒီအလှူငွေတွေကိုဟေတီမှာရှိတဲ့ဒုက္ခသည်တွေအတွေ့ပို့ပေးมาဖြစ်ပါတယ်ခင်ဗျာဒါကတော့ကျွန်တော်နောက်ဆုံးရတဲ့သတင်းတွေပါအဲ့တော့ဒီ2008ခုနှစ်မေလအတန်းကဖြစ်ပွားခဲ့တဲ့နာဂစ်စတက်ခံရတဲ့မြဝပြည့်ရဲ့အခြေအနေလက်ရှိကျွန်တော်တို့ဟေတီမှာဖြစ်ပေါ်နေတဲ့ငလျင်တိုက်ခိုက်မှုရဲ့နောက်ဆက်တွဲကယ်ဆယ်ရေးအခြေအနေကိုနှိုင်းယှဉ်ပြီးအခုပါဝင်မဲ့ပုံကူများဆွေးနွေးကြဖို့ပါပဲအဲ့တော့ဒေါက်တာဦးတဆေခင်ဗျာအရင်ဆုံးပြောပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီတပါဝဘေးအန်လီဆိုတဲ့အဆိုးပေါ်ဒီဒီအဆိုးဗမာပြည်မှာဖြစ်ခဲ့တဲ့ဟလားဒီနာဂစ်မုံတိုင်းဒီဟေတီယားငလျင်ဒါအဆိုးကြီးနှစ်ခုပေါ့ဒီဘလောက်ဆိုးသလဲဆိုတာကိုလည်းကျွန်တော်တို့ရှင်းပြဖို့လိုသလိုဒီလိုတဘာဝဘေးအန္တရာယ်တွေကြာရောက်လာရင်တိုင်းပြည်ပြည်သားနဲ့တိုင်းပြည်အတွက်တာဝန်တည်တည်တာဝန်ရှိရှိဖြစ်ရှင်းရမယ်ဟုအစိုးရဆိုတဲ့ပုဂ္ဂိုလ်တွေဘာလို့လဲကျွန်တော်ရှင်းပြဖို့လိုပါတယ်။နောက်တတိယတစ်ချက်ကတော့ပေါဝင်ကူညီကြရတယ်ဟလားပြည်တွင်းကရောအထူးသဖြင့်နိုင်ငံတကာပေါ့လေဒီလောက်ကြီးမှတော့နိုင်ငံတကာမပါလို့မရပဲကိုအဲဒါတော့အဲ့ဒီသုံးမျိုးသုံးမလဲကျွန်တော်ရှင်းပြတယ်လို့ကျွန်တော်ယူဆပါတယ်။ခမအဦးဆုံးကျွန်တော်တိုင်းပြည်အနေနဲ့ပြောရင်တော့ကျွန်တော်တို့ပမာပြည်နဲ့ဆိုင်ဟေတီကဟိုအပုံ90ပုံတပုံတော့ပဲလူကြီးရှိပါတယ်ခင်ဗျာဒါပေမဲ့အသေးအပြောက်ကကြီးလိုက်တဲ့ချင်းခဏဒီနေ့ထိဆိုရင်ဒါလည်းတသိန်းတထောင်ရှိသွားပြီ ကျွန်တော်တို့နာဂိစကောင်ကကျွန်တော်တို့တတိယသလောက်ဆိုတသိန်း3000 4000အနည်းဆုံးဆုံးခဲ့တယ်လို့ကျွန်တော်တို့ဟိုမှတ်တမ်းမှတ်ရကျွန်တော်တို့တွေ့ပါတယ်အဲ့တော့ဒီအသေးအပြောက်ကတော့ဒီလောက်ဆိုးကြတယ်ပေါ့လေနှစ်ခုပေါ့နောက်တစ်ခါတိုင်းပြည်ပဲကျွန်တော်ဆက်ပြောရမယ်ဆိုရင်ဖီတီနဲ့ဗမာပြည်ကတူရာလေးတွေရှိတယ်ခင်ဗျာပါလေဆိုတော့အထူးဖြင့်နိုင်ငံရေးမတည်ငြိမ်ဘူးနိုင်ငံရေးဆိုးသွားတယ်ပေါ့ဗျာဒီကအခြေခံသွားတူတယ်ခွာနောက်တူရာရှိသေးတယ်ဟေတီနိုင်ငံကိုကြောင်းကြည့်လိုက်လို့ရှိရင်လားကော်ရပ်ရှင်လို့ခေါ်တဲ့ခြားစားလက်စားအကိင္နာပါသူကဟေတီနဲ့တွဲပြီးတော့ဟိုဖော်ပြလိုက်ရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဒါပေမဲ့လို့အဲ့ဒီဟေတီရဲ့ဒီမနစ်ကထုတ်ခဲ့တဲ့နိုင်ငံတကာဒီခြားစားလက်စားမှုကိင္နာစီးရင်တွေသွားကြည့်ရင်ဟေတီကနိုင်ငံ180မှာ160ချင်းချိတ်ပြီးကျွန်တော်တို့နိုင်ငံကတော့နိုင်ငံ180မှာ188ချိတ်ပါတယ်ခဗျာနောက်တစ်ခါ GDP ကြီးလို့ရှိရင် GDP ကတော့တည်တဲ့နိုင်ငံလေးတတော်ဟုတ်လားနိုင်ငံရေးမတည်ငြိမ်တဲ့နိုင်ငံလေးရဲ့အောက်မှာကျွန်တော်တို့လည်းနည်းနည်းတော့ဟိုတာတဲ့နိုင်ငံလို့ပြောလို့ရပါတယ်ဟုတ်ပြီအဲထားတော့တခါအစိုးရပိုင်းကကြီးလို့ရှိရင်အစိုးရဆိုတဲ့ဒီလိုကြီးမားတဲ့သဘာဝဘေးအန္တရာယ်ရောက်လာရင်တာဝန်ယူမှုပိုင်းကတော့ကျွန်တော်သိသွားတဲ့လူတွေရောခုထိဒုက္ခရောက်နေတဲ့လူတွေရဲ့အတွက်ကိုအတမစိတ်နာเสียကောင်းတယ်လို့ဟိုကျွန်တော်မြင်ပါတယ်ဟေတီမှာအခုနေ့နဲ့ည24နာရီလုံးလုံးတီဗီမှာအကြည့်ကြည့်ပဲပဲသတင်းစာနဲ့ကြည့်ကြည့်ဒီသတင်းတွေကိုအတိအကျဟလားမြေပေါ်ကဟာတွေကျွန်တော်ကြည့်နိုင်နေတယ်ကြည့်နေရတဲ့အချိန်မှာကျွန်တော်တို့ဗမာပြည်နာဂိစပြည်တော်မှာတော့သူကထုတ်ပြန်တာအကလည်းဘယ်တော့မှယုံရတာမဟုတ်တော့ကျွန်တော်တို့ဗမာဘာသာနဲ့လွတ်နေရေဒီယိုလေးလုံးကိုပဲအားကိုအတရားနေမှဟလား professional မဟုတ်တဲ့ဒီဒီ channel လေးစီကပို့တာလေးတွေကိုပဲကြည့်ကြရတဲ့အနေထားအရာကြည့်လိုက်လို့ရှိရင်တာဝန်ယူမှုမှာအတော်ကြီးကိုနာအဖဆိုတဲ့ပုဂ္ဂိုလ်များတက်ကွဖြစ်တယ်ဆိုတဲ့တွေ့ပါလေ။နောက်တတိယပိုင်းပေါ်လေနိုင်ငံတကာကြည့်လို့ရှိရင်ဒီတဲ့တိုင်းဘဖာဒီကဟိုဖြစ်ပြီးလို့တပတ်ကြာတော့မှကုလသမဂ္ဂမှာဝန်ကြီးလုပ်တဲ့တာဝန်ရှိတဲ့လူကကျွန်တော်တို့နိုင်ငံတကာကူညီပြီးလုပ်ကျင်းပါတယ်လို့ပြောတယ်။အဲအဲ့နေရာလေအဲ့ဒါဆိုတပတ်ရှိပြီ။နောက်တည့်ကျတော့လာမယ်ဆိုတော့ပြန်တော့လေအဲကျွန်တော်တို့ဆန္ဒရှိပါတယ်ဝီလင်းနဲ့ရှိပါတယ်ဆိုတာလေးဖြစ်ပြီးတော့တကယ်မလာနိုင်ဘူးအတော့ကိုလောက်ကြပါတယ်ဟိုဟီတီမှာလာ7ရက်ပဲရှိသေးတယ်အဲဒီလောက်ထိနိုင်ငံတကာကဟိုဝင်လာနိုင်တယ်ကျွန်တော်တို့ဒီမှာတော့ဝင်လာဖို့မရှိဘူးဆိုတဲ့အားနဲ့ချက်ကြီးဒါအစိုးရ3ချက်ကိုကျွန်တော်အနာမဟိုဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဦးခင်မော်လည်းပြောပါအောင်ခင်ဗျာမမပြည်မှာတိုက်ခိုက်ခဲ့တဲ့နာဂစ်မုံတိုင်းဒဏ်နဲ့ဒီဟီတီမှာကြောက်ကြတဲ့ငလင်တန်းဒီကယ်ဆယ်ရေးလုပ်ငန်းတစ်ခုသက်ဆိုင်ရာအစိုးရတည်းတုံ့ပြန်မှုတွေကိုဘယ်လိုများသုံးသပ်မလဲခင်ဗျာ
အဲခုနကကုတုစီပြောသွားသလိုပါပဲနော်ဟိုနာဂစ်မှာကျွန်တော်တို့စဖြစ်တုန်းကကျွန်တော်ဒီနိုင်ငံမှာသတင်းရအောင်မှာတော်တော်လေးနောက်ကျခဲ့ရပေါ့နော်ပမာတိအတွင်းမှာတော့အဲ့လိုမျိုးလီမုန်တိုက်တက်ခတ်သွားတယ်ဆိုတော့သတင်းကြားတယ်ဒါပေမဲ့အပြက်စီးတွေပါကြီးကြတော့ကျွန်တော်တို့ချက်ချင်းဘာလို့ဆိုဟိုဒီသတင်းတွေပါကြီးသိချမရခဲ့ဆိုတော့ဒါပြည်ရင်းကနေပဲအဲ့လိုကျွန်တော်တို့ကဖုန်းဆက်ပြီးမေးပါမေးဆိုတော့ဟိုဖြစ်သွားတဲ့နေရာတွေမှာအဲ့လို2ရက်3ရက်အတွင်းမှာကဲဒီဆိုပေးပေးအားမှာရောက်မလာခဲ့ဘူးပေါ့နော်အခုဆိုရင်ဟေတီတို့ဘာလို့မှာဆိုရင်ဖြစ်တယ်ဆိုရင်တကွာလုံးကနေပြီးတော့ဖြစ်တဲ့ဥစ္စာဟုတ်လား TV ကနေရောနော်ဟိုဒီသတင်းဌာနတွေကတော့အကုန်ကြေညာတော့ဒီတကွာလုံးကဒီအပျက်စီးတွေကိုဘလောက်အဆိုင်ဓာတ်ကြီးပျက်စီးတယ်ဆိုတော့မြင်တဲ့အခါကျတော့နော်ဘလို့ကူညီရမယ်ဆိုတော့တကွာလုံးကမြင်သွားတာပေါ့နော်ပထမအဦးဆုံးဖြစ်တဲ့နောက်ပြန်มาပဲဆိုရင်ပဲကဲဒီတက်တရားအကုန်လုံးပေါ့ဒီအနီးနားရှိတဲ့နိုင်ငံတွေရောနော်တခြားဟိုအဝေးမှာရှိတဲ့နိုင်ငံနော်ကဲဒီအဖွဲ့တွေကတော့အကုန်လုံးဝင်ပြီးတော့သူတို့သွားပြီးကူညီနိုင်တာပေါ့ဆိုပြည်ရင်းမှာဆိုလို့ရှိရင်ကျွန်တော်ပြည်ရင်းမှာဟုတ်လားဒီနိုင်ငံများအကူအညီရောက်လာဖို့မပြောနဲ့ကျွန်တော်တို့ဗမာလူမျိုးဆိုတာသူဒုက္ခရောက်လို့ရှိရင်တယောက်နဲ့တယောက်အကုန်လုံးဝိုင်းဝန်းကူညီတတ်တဲ့သူစိတ်ဓာတ်မျိုးတွေကရှိကြတာပဲအများအားဖြင့်ဖြစ်လာခဲ့တဲ့ဟုတ်လားဟိုဒုက္ခနော်အဲ့လိုမျိုးအောင်ဟိုတဘာဝပေးတာနေမှာဆိုလို့ရှိရင်ကိုယ့်အချင်းချင်းပေါ့ဥမာတင်မောမြုပ်တာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဆိုပြည်လူလူလာတခါလေကိုယ့်ဘာကိုဝင်ပြီးကဲကြရတဲ့ဟာမျိုးတွေရှိတယ်နော်အဲ့လိုမျိုးပြည်နှင်းမှာကိုယ်လူမျိုးချင်းချင်းကျေဖို့တော့မှတွားရတာတော်တော်ခက်တယ်ဟုတ်လားမလားကျွန်တော်တို့ဟုတ်လားကိုသူကဲစေကြီးဟိုအဖွဲ့ကြီးကပြောရင်ကတကယ်လို့ဥမာနေတနေဟိုသွားပြီးဟုတ်လားချက်ချင်းအစားတောက်ဖြစ်ဖြစ်ရေဖြစ်ဖြစ်ပေါ့နော်ကဲစေကြီးတွေသွားပို့မယ်ဆိုလို့ရှိရင်အစင့်စင့်နော်ကျွန်တော်တို့ဟုတ်လားနော်ဟိုနေမီစကြောရေးလာပါလေအဲ့အမျိုးတွေကိုကျွန်တော်တို့ဖြတ်တန်းရတယ်တချို့ယူလေကြတော့ပေးမဖြတ်တာလို့ပေးမတော့တာလို့ဆိုတော့ဒီဒုက္ခရောက်တဲ့လူတွေပေါ့နော်နေရကိုကဲစေကြီးရောက်ဖို့ဆိုတာတော်တော်ခက်တယ်အဲ့တဲ့ကဲကြဲမှုမပြောနဲ့ဟာလာဒီရေတို့အစားတောက်တို့တော့ရောက်ဖို့အတွက်ကိုတော့တော်တော်လေးခက်ခဲတယ်အခုကျွန်တော်ဟေတီမှာဆိုလို့ရှိရင်တော့ဒီလိုဖြစ်တော့တော့နိုင်ငံသားမှာကျွန်တော်အခုအမေရိကန်လိုပါလို့မှာဒီနိုင်ငံဒီမှာဒီလိုမျိုးဟာလာနိုင်ငံနဲ့ကြီးတယ်ခဏခဏကျွန်တော်တို့ရှိမှဆိုငရင်လှုပ်တယ်ရေကြီးတယ်မီးလောင်တယ်ဆိုတော့ကျွန်တော်ဒီမှာဒီကဲကြဲကြီးတွေအတွက်ကိုသူတို့ တိတိကျကျ train လုပ်ပေးထားတဲ့လူတွေရှိတယ်ဗျဟုတ်တယ်မလားအခုဆိုရင်ဟာလာဟေးဒီဖြစ်တယ်ဆိုအခုကြည့်လွတ်လိုက်လို့ရှိရင်နော်ဒီမှာသွားခြင်းတဲ့လူတွေကအများကြီးပဲနော်ဟိုတိုက်အောင်မှာမြုပ်နေတဲ့လူတွေနော်ဟိုရှာဖို့အတွက်ဆိုရင်ဟာလာဥပမာတရိစာခွေးရအစားပေါ့နော်အဲ့ဓာတွေယူသွားမယ်ဒီဒီ secretary ပစ္စည်းတွေနဲ့အကုန်လုံးပေါ့နော်ချက်ချင်းဟာလာဟိုစစ်တပ်ကလိမ်မြန်ကြီးတွေသူတို့သွားပြီးတော့ချက်ချင်းကယ်တဲ့အတွက်ကြောင့်ဆိုပါရတဲ့ပြောပေါ့နော်ဒီအပျက်စီးတွေကြားထဲမှာပေါ့နော်နော်ဟိုအရန်အကျိုးကျေးဇူးရှိတယ်လို့ကျွန်တော်ထင်တယ်။တနည်းအားဆိုလို့ရှိရင်ဟာလာကလေးလေးတယောက်နော်ဒီဖုန်နေကြားထဲကနေပြီးကဲထုတ်လာတာလို့နောက်ပြီးအခါကျ10ရက်ကြာတော့မှအသက်60 35နှစ်နော်အဖွားကြီးတယောက်ကိုခေါ်ထုတ်လာနိုင်တာလို့အဲ့လိုမျိုးပေါ့နော်ကျွန်တော်ဒီဥစ္စာလူတယောက်ရဲ့အသက်ပေါ့နော်တခုတန်ဖိုးရှိရှိနဲ့တခွာလုံးကတခါလေးကျွန်တော်ကဲတင်မှုစူးစမ်းကြတာပေါ့ဒီရင်းမှာကြာတော့ဒီကဲတင်တဲ့လူတွေတော်မှပြည်ရင်းမှာကိုယ့်အချင်းချင်းကဲတင်တဲ့လူတွေတော်မှကျွန်တော်တို့ကြားမှာပဲဟုတ်တယ်မလားအဖမ်းခံရတာလို့ထောင်ချရတာလို့เนาะเนาะဝင်ပြီးကုမဲ့လူကိုအစစ်စစ်တင်ပြပြီးတော့ဒီဝင်ဖို့အခွင့်ရဖို့အတွက်ကိုမနေကြရဟုတ်လားဒီ UN ကเนาะဒီလူကြီးတယောက်သွားဖို့အတွက်ကိုတော့မှတခါလေဟိုအချိန်ကြီးအများကြီးကြာခဲ့ရတယ်ပေါ့เนาะဆိုကျွန်တော်အခုဥပမာတစ်ခုပေးခြင်းတယ်ကျွန်တော်အခုဒီကယ်လီဖိုးနီးယားမှာအခုမိုးရိုင်းရွာကျွန်တော်ဒီမှာနေတဲ့26နှစ်အတွင်းမှာဆိုရင်ဒါအများဆုံးလို့ပြောလို့ရဒီမှာ train လောက်ထားတဲ့ကယ်ဆယ်ရေးတပ်ကအကုန်လုံးစားတဲ့အဆင့်ပြင့်ပြင့်မနေ့တော့ဆိုရင်အဲခွေးတကောင်မြစ်ထဲမှာမျောပြီးတော့ဒုက္ခရောက်အဲ့ဒါကိုဟယ်လီကော်ပတာနဲ့သွားပြီးတော့အဲ့ခါလေလူတယောက်ကကျိုးနေစင်းခါလေသူ့ရဲ့တက်ဆွန်ဆန်ပြဗျာဒီခွေးကိုသွားကဲတာအ ਨੇ ဆုံးမကုန်းဆိုဒေါ်လာတောင်းနဲ့ချီကုန်တယ်ဒီတိရစ္ဆာန်တကောင်ကတော့မှဒီတခြားနိုင်ငံတွေမှာပေါ့အသက်တခုတန်ဖိုးထားပြီးကဲတတ်တာကျွန်တော်နိုင်ငံမှာဒီနာခစ်ဖြစ်သွားတော့မှဘယ်နှယောက်များအဲ့လိုမျိုးပေါ့နော်သူ့ကိုသွားရှာပြီးတော့အသက်ရှင်လာတာပါညာဆိုရဲကျွန်တော်နိုင်ငံမှာဒါမျိုးတခုမှမရှိခဲ့ဘူးနောက်ကျွန်တော်နိုင်ငံမှာဟာလားဟိုဟိုတော့ကျွန်တော်နိုင်ငံရေးပိုင်းနဲ့ဒါပြောတာမဟုတ်ဘူးသူတို့ဒီ narcissist ဖြစ်လာတဲ့ခါမှာခြားနိုင်ငံကြီးကနေပြီးတော့ဒီလိုပေါ့နော်ဟိုပနမိုင်လုံးနဲ့တိုက်မဲ့ဟိုမုံတိုင်းဝင်မဲ့ပါညာဆိုတာသူတို့မှတစ်ချိန်လုံးကသူတို့ experience မရှိခဲ့တဲ့ခါကျတော့ဖြစ်သွားတယ်ဆိုတာပေါ့နော်ဟိုကျွန်တော်လက်ခံနိုင်တယ်ဟုတ်လားဒါပေမဲ့ဖြစ်လာတဲ့ခါကျလို့ရှိရင်တော့တကွာလုံးကဝိုင်းကူမယ်ဟုတ်လားကိုယ့်တဲ့တက်တဲ့လူတွေပေါ့တက်ချားတဲ့လူတွေဟုတ်လားဒီတိတ်ချာချာတင်တန်းတက်ထားတဲ့လူတွေကငါကူမယ်ဆိုလို့ရှိရင်အစိုးရအနေနဲ့ကျွန်တော်ပြောတာဟုတ်လားဟိုလက်ခံမှုသိတယ်လူမှုရေးကိစ္စအနေနဲ့နော်ဟိုအခုဆိုလို့ရှိရင်အမေရိကန်ပထမဆုံးဟာလာဟေတီဝင်တဲ့အခါမှာဗင်နီဇွဲလာသမ္မတကပြောနော်ဟာအမေရိကန်သဘောကဝင်ရှုပ်တယ်ဝင်ပြီးတော့သူဟိုကလည်းဒီနေချဲ့မယ်လို့ပါလို့ပေါ့သဘောမျိုးပေါ့နော်အဲ့အမျိုးကြီးသူတို့စိတ်ကြီးနဲ့နှိုင်းပြီးတော့သူတွေလို့ကျွန်တော်ထင်တယ်ဝင်လာပြီးဆိုရင်တိန်းတော့မယ်ဆိုတဲ့ပုံစံမျိုးပဲအဲ့ချိန်ကလည်းကျွန်တော်ဟိုပမာပြည်မှာဆိုရဲအဲ့လိုပဲကြားတာပဲဆိုတော့အမေရိကန်ဟာလာသူတို့ရဲ့ကယ်ဆယ်ရေးဟိုစစ်တမောလို့ပါလို့ဆိုတာပမာပြည်ရဲ့စိတ်မကမ်းလန့်တဲ့ကမ်းလွန်မှာရောက်နေတယ်ဆိုသူတို့ဒီစစ်တမောဆိုတာစစ်တိုက်တဲ့ပစ္စည်းပဲရှိတာမဟုတ်သူတို့တင်မောပေါ်မှာကယ်ဆယ်ရေးပစ္စည်းတွေရေတို့ပါလို့ဆိုအများကြီးရှိတယ်နော်ဟိုစက်ကရိယာတွေအများကြီးရှိတယ်သူတို့ကအချိန်ကြီးရောက်သွားတယ်ဆိုလို့ရှိရင်မတည်သေးတဲ့လူတွေလည်းမတည်ဘူးဟုတ်လားဟိုဒီအစားအသောက်တို့ပါလို့ဒုက္ခဟုတ်လားရေတို့ပါလို့ဆိုအင်မတန်ဒေးကြီးတယ်နောက်ပြီးတဲ့အခါကျဟုတ်လားဟိုဒီလိုမျိုးဟိုတဘာဝဘေးဒဏ်ဖြစ်တယ်ပါညာဆိုလို့ရှိရင်လူတွေကစင်းရတော့လူတာလို့ရက်တာလို့ခုလည်းဟေတီတို့ပါလို့မှရှိတာပဲကိုစစ်တပ်ကတော့မသွားနိုင်ဘူးဆိုရင်တခြားဟာလားထိမ့်သိမ့်ကြီးရောက်နိုင်မယ့်နေရာပေါ့သူတို့မှဟာလားစက်ပစ္စည်းစုံနဲ့ဟယ်လီကော်ပတာနဲ့သွားမယ်ဟာလားပြီးတော့လုံခြုံရေးတပ်တွေချရခုဟီတီမှာချပေးထားလို့ပဲပေါ့နော်ဆိုလို့ရှိရင်ဒီလူရာရက်တာတို့ဘာလို့အစအကုန်လုံးကိုထိမ့်သိမ့်နိုင်မယ်လို့ကျွန်တော်ထင်တာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဥက္ကမခင်ဗျကျွန်တော်တို့ထပ်ပြီးပြောကြသေးတာပေါ့ဒီမြန်မာနိုင်ငံဖြစ်ပွားခဲ့တဲ့ကိစ္စနဲ့ကြွားချတာတွေကအများကြီးပါပဲအဲ့တည်းမှာမှဒီမှတ်မှတ်ရကျွန်တော်တို့ပြောရမယ်ဆိုရင်ဒီ narcissist ဘေးတံကြောင့်မြန်မာပြည်မှာသေဆုံးရတဲ့လူတွေကိုဒီစေတနာဝန်ထမ်းသွားပြီးတော့တကူးကကူညီမြှုပ်နှံပေးကြတဲ့လူမှုအဖွဲ့တစ်ဖွဲ့ကပုံကိုဒီအားလုံးကိုဖမ်းဆီးပြီးနှိရှေထောင်ဒဏ်နေချတာတောင်ရှိပါတယ်ခင်ဗျာဒါကတော့အတော်လေးကြွားတဲ့ချက်ပါလက်ရှိနောက်ဆုံးရတဲ့ကဏ္ဍနေရဆိုဒီဟေတီမှာတော့နိုင်ငံတကာကကယ်ဆယ်တဲ့အလှငွေကအမေရိကန်ဒေါ်လာတန်းတစ်ထောင်ကျော်သွားပါပြီဥမာမြေဒီမီဒီယာတွေရဲ့အခုဒီဟေတီကယ်ဆယ်ရေးလုပ်ငန်းမှာဆိုရင်အထူးသဖြင့် CNN ကမ္ဘာ့ရုပ်မြင်သံကြားဌာနကသူတို့ဒီ Chief Medical Correspondent ပေါ်တော့သူစိတ်ပတ်ဆိုင်ရာသတင်းတောက်ချုပ်ဒေါက်တာ Mr. Gupta ကိုတိုင်အဲ့ဒီမှာကွင်းစင်မီကုသပေးနေရှိပါတယ် Anderson Cooper ဆိုတဲ့ကမ္ဘာ့သတင်းတောက်ဆိုလဲ24နာရီစလုံးကျွန်တော်တို့မြင်ကွင်းမှာမြင်နေရပါတယ်ခင်ဗျအဲ့ဒီသူတို့ရဲ့သတင်းပေးပို့ချက်တွေကလည်းအတော်လေးထိရောက်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီ Media နဲ့ပတ်သက်ပြီးဒီစာနယ်ဇင်းတွေကဘယ်လိုများအကျိုးပြုနိုင်တယ်ဆိုတာလေးအဓိကထားပြီးဆွေးနွေးပါလားဗျာ
ဟုတ်ကဲ့ဒီ narcissist နဲ့ပတ်သက်လို့เนาะအရင်ဆုံးကျွန်တော်တို့ပြောကြမယ်ဆိုလို့ရှိရင်ဒီ narcissist ကဟာတော်တော်ကြီးတဲ့မုံတိုင်းဖြစ်တဲ့အခါကျတော့ဒီမုံတိုင်းမလာခင်ကတည်းကရာသီဥတုခံမှန်းတဲ့ဒီပညာရှင်နေနေနဲ့ကအဲ့ဒါမိုးလေဝသပညာရှင်နေနေနဲ့ကသူတို့ကသောသောတည်းရသူတို့ချူပြီးတော့တိကျပါတယ်တိကျလို့လည်းပဲဒီ narcissist မုံတိုင်းနဲ့ပတ်သက်ပြီးတော့ဒီကဘာမှာ ထင်ရှားတဲ့ radio station တွေအားလုံး TV station တွေအားလုံးကဒီ Nargis မုံတိုင်းနဲ့ပတ်သက်ပြီးတော့ပြောနေကြပါတယ်။ဒါပြီးတော့အိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့ထိုင်းနိုင်ငံတို့ဆက်လက်ဖြင့်အဲ့ဒီနိုင်ငံတွေမှာလည်းပဲသူတို့နိုင်ငံနဲ့နီးတဲ့အတွက်ကြောင့်ဒီကိစ္စတွေကိုအဲ့ဒါဒီ radio ကနေဆွင့်ပေးပါတယ်။ဘင်္ဂလားဒေ့ရှ်ဆိုလို့ရှိရင်တော်တော်လေးစိတ်စိတ်ကလေးကိုဒီနိုင်ငံပိုင်းမချောက်ဆွင့်ပေးခဲ့ပါတယ်အဲ့ဒီချိန်တော့။အဲ့သို့တော်လည်းပဲကျွန်တော်တို့မြန်မာနိုင်ငံမှာတော့အဲ့ဒါဒီဟာကိုအလေးထားပြီးတော့ဆွင့်ရကောင်းမှလူလူကိုအတိပေးရကောင်းမှအဲ့သူတို့မသိခဲ့ပါဘူး။ဒီတိုင်အောင်လည်းပဲရေးမကြည့်ဘူးထဲလို့မထွက်တာလည်းဖြစ်ကောင်းဖြစ်နိုင်ပါလေ။အဲသို့တော့ဘာပဲပြောပြောမီဒီယာရဲ့အခန်းကဏ္ဍတကယ်တမ်းပြောမှဆိုရင်ဒီ Nargis မုံတိုင်းမကြခင်ကတည်းကအရေးပါတယ်လို့ပြောလို့ရပါတယ်။နောက်ပြီးတော့ဒီမီဒီယာဆိုတဲ့နေရာမှာကျွန်တော်တို့မြန်မာနိုင်ငံမှာကဒီမီဒီယာကိုအစိုးရကပဲထိန်းချုပ်ထားတဲ့အတွက်ကြောင့်မီဒီယာမှာဘာတွေတက်ရမလဲအထူးသဖြင့်ဒီသတင်းဌာနတွေပေါ့။ဒီသတင်းဌာနတွေကိုအစိုးရကထိန်းချုပ်ထားတဲ့အတွက်ကြောင့်ဒီသတင်းဌာနတွေကနေဘာကိုပြောရမလဲဆိုတော့အစိုးရကဆုံးဖြတ်တဲ့အနေအထားရှိပါတယ်။ပုဂ္ဂလိကသတင်းဌာနတွေတော့ရှိခဲ့မှာဆိုလို့ရှိရင်တချို့သောသတင်းဌာနတွေအနေနဲ့ Nargis မုံတိုင်းဘေးကိုကြိုမြင်လို့ကြိုပြီးတော့လွှင့်တာမျိုးတွေလည်းရှိလာနိုင်ပါတယ်။ဒါကတော့ကျွန်တော်တို့မြန်မာနိုင်ငံမှာလွတ်လပ်တဲ့မီဒီယာမရှိခြင်းရဲ့ဒီဆုံးယုံမှုတစ်ခုလို့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကမုံတိုင်းမဖြစ်ခင်မှာ။အဲသို့သောမုံတိုင်းလွန်သွားပြီးကာလမှာတော့ဒီနေရာကိုမီဒီယာတွေကအရောက်သွားပြီးတော့သတင်းပို့ဖို့ကအင်မတန်မှအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့နေရာတကာကိုအစိုးရလူတွေမရောက်နိုင်ပါဘူး။နေရာတကာကိုလည်းပဲမီဒီယာလူတွေမရောက်နိုင်ပါဘူး။အဲသို့သောလည်းအစိုးရမရောက်နိုင်တဲ့နေရာမှာမီဒီယာရောက်တယ်ဆိုလို့ရှိရင်မီဒီယာကသတင်းပို့တယ်ဒီကိစ္စကိုအစိုးရကလည်းသိတဲ့အတွက်ကြောင့်ရေးယူဆောင်ရွက်လို့ရနိုင်တယ်။အဲ့ဒီအချိန်မှာမီဒီယာကိုအဲ့ဒီနေရာကိုမလွတ်တဲ့အပြင်မသွားစေတဲ့အပြင်သွားတဲ့မီဒီယာတွေကိုလည်းပဲလမ်းမှာတားတာမျိုးတွေဖမ်းတာစီးတာမျိုးတွေအထိအဲကျွန်တော်တို့တွေ့ရပါတယ်။တချို့ဆိုရင်ဒီနှစ်ရှစ်ထောင်တန်းချမှတ်ခါရတဲ့အထိရှိပါတယ်။တချို့ကတော့သတင်းယူလို့ဆိုပြီးတော့သူတို့ပိတ်ပင်ခါရတာရှိတယ်လို့တချို့ကတော့ဒီကူညီဖို့သွားတဲ့အခါကျတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Nargis မုံတိုင်းတံခါရတဲ့လူတွေကိုကူညီတဲ့အမှုနယ်ပဲသူတို့ရေးယူခါရတယ်ရှိပါတယ်။ဒါကတော့တမင်တကာမီဒီယာကိုချိုးနှိမ်တဲ့သဘောသူကျွန်တော်တို့ယူဆပါတယ်အဲ့ဘာပဲပြောပြောမီဒီယာရဲ့အခန်းကဏ္ဍကိုလေးလေးရှုခဲ့တဲ့အတွက် Nargis မုံတိုင်းဘေးကိုလည်းပဲကျွန်တော်တို့ခလာအနည်းဆုံးတော့လူတွေအများကြီးမသိအောင်ကျွန်တော်တို့တားနိုင်ရတာလည်းမတားနိုင်ခဲ့ဘူး။နောက်ပိုင်းမှာလည်းပဲနိုင်ငံတကာအကူအညီတွေရဖို့တော့ကသတင်းကြီးကြီးတယ်။အဲ့ဒီသတင်းတွေထွက်လာတဲ့အတွက်ကြောင့်နိုင်ငံတကာအကူအညီနဲ့ပတ်သက်ပြီးတော့လည်းကျွန်တော်နေလာခဲ့ရတယ်။အစိုးရကိုယ်တိုင်ရဲ့အကူအညီနဲ့ပတ်သက်ပြီးတော့လည်းပဲနှောင့်နှေးခဲ့ရတယ်ကျွန်တော်တို့တွေ့ရပါတယ
်။ဟုတ်ကဲ့ဥမောအမြင့်ဒီနေရာမှာနှောင့်နှေးမှုမှာဆိုလို့ရှိရင်တော့အမှတ်တရဆိုရင်တော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကဒီ Nargis မုံတိုင်းကြပီပီချင်းကူညီပေးရစီလို့ပြောပြီးတော့တကယ်လို့အစိုးရကခွင့်ပြုမယ်ဆိုရင်လည်းချက်ချင်းသွားနိုင်အောင်ဆိုပြီးဒီမြန်မာကမ်းလွန်ပင်လယ်ပြင်ပေါ့လေအကျွန်တော်တို့အဲ့ဒီတုန်းကဒီ Pacific ရေတပ်ကအဲ့ဒီကိုသွားတဲ့တင်မောနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ထိပ်ပိုင်းအရာရှိတယောက်နှစ်ယောက်လို့ကျွန်တော်တို့ RFA ပဲဆက်သွယ်မေးမြန်းပြီးကျွန်တော်တွင်ခဲ့ပြပါတယ်သူတို့မှအစင်းနဲ့ဗမာပြည်ကိုသွားဖို့တဲ့ဒီထောင်တဲ့ခြေအမေရိကန်တပ်ဖွဲ့တွေကအစင်းနဲ့တင်မောတွေပေါ်မှာတပြင်းပြင်းရေကြိုတန့်စင်ရေးဆက်ဟလာကန်တဲ့ရေရင်နေကုန်းလေနှစ်ထွေသွားပေါ့လေအဲ့ဒီရင်နေနဲ့တက်ပြီးကဲသေးဖို့ရဟတ်ရင်နေသွားဖို့အကောင်လုံးအစင်းနဲ့ပြင်ထားတာသူတို့ခွင့်ပြုချက်မရခဲ့ပါဘူးဒီထိုင်းနိုင်ငံကနေပြီးတော့ပဲအမေရိကန်ဗီဇာကသွားရောက်ပြီးရိတ်ခါချပေးခွင့်ပြုပါတယ်အဲ့ဒါတောင်မှဒေသကိုတိုက်ရိုက်သွားခွင့်မပြုပဲရန်ကုန်ပဲသွားခွင့်ပြုတယ်အဲ့ဒါကိုလည်းဒီ Nargis မုံတိုင်းကြားရောက်ပြီး၁၂ရက်ကြာတော့မှအမေရိကန်ပြည်ထောင်စုရဲ့ပထမအူဆုံးဒီကုန်တင်လင်းကြံတခြင်းစိုက်ခွင့်ရပါတယ်ခင်ဗျာတစ်ဖက်မှာဒီကယ်ဆယ်ရေးအပိုင်းနဲ့ပတ်သက်လို့အာနာပိုင်တွေကဘယ်လိုအရေးယူလဲဆိုတော့ဟေတီမှာတော့ချက်ချင်းပဲဒီတက်ဆိုင်ရသူတို့ဟေတီအစိုးရသူတို့လည်းသမ္မတနန်းတော်အစားပြုလဲသွားတော့သူတို့ချက်ချင်းပဲနိုင်ငံတကာအကူအညီတို့ပို့ဝင်လင်းတောင်းခံပါတယ်ခင်ဗျာမြန်မာနိုင်ငံမှာကတော့အဲ့လိုနိုင်ငံတကာအကူအညီတွေကိုကူညီဖို့တုံ့ဆိုင်ခဲ့တဲ့အပြင်တက်ဆိုင်ရအာနာပိုင်ပုံကိုယ်တွေဥပမာမြန်မာပြည်မှာအဓိကခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်မှုဟီးတန်းချွေကဒီ Nargis မုံတိုင်းဖြစ်ပြီးတလကြတော့မှပဲဒီဒေတာကိုတွားရောက်ကြည့်ရှုခဲ့တာရှိပါတယ်ခင်ဗျအဲတော့ကုလသမဂ္ဂအတွင်းဟုတ်ချုပ်တွားတာတော့မှပဲသူတို့တွားကျင်တဲ့နေရာလွတ်လွတ်လပ်လပ်တွားခွင့်မပေးဘဲနဲ့သူတို့အစင်းနဲ့လှုပ်ထားတဲ့ကဲဆယ်ရေးဖွင့်ပြီးရုပ်ပြကောင်တိဆောက်ထားတဲ့နေရာကိုပဲတွားခွင့်ပြုခဲ့ပါတယ်ဒါတွေကတော့ကွာခြားချက်တွေကတော့အဲ့လိုအများကြီးတွေ့ရမှာပဲခင်ဗျအဲတော့ဒေါက်တာဦးတင်စိတ်ခင်ဗျနောက်တစ်ချိန်မှာဒီသဘာဝဘေးရန်ဆိုတာလည်းမြန်မာပြည်အပါအဝင်ဒီအာရှနိုင်ငံဒီမှာလည်းမကြာခဏကြာရောက်တတ်တာရှိပါတယ်လေဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလေမုန်တိုင်းတံကိုမကြာခဏခံရလေရှိပါတယ်ခင်ဗျာအဲ့တော့နောက်တစ်ချိန်ဒါမျိုးတွေထပ်ပြီးပေါ်လာနိုင်တာပါပဲခင်ဗျာအဲ့လို့ဆိုတော့နောက်တစ်ချိန်ဒါမျိုးပေါ်လာရင်ကျွန်တော်တို့မြန်မာနိုင်ငံမှာဘယ်လိုအစီအမံတွေရှိတင်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာနောက်တစ်ချိန်ဆိုတော့ကျွန်တော်အရင်ဆုံးတော့မပြောကောင်းလို့မဆိုကောင်းလို့ပဲစပြီးတော့ကနာမပြောရမှာပေါ့လေမဖြစ်ပါလိမ့်မယ်ပေါ့အဲ့သို့တော်လည်းဒါတွေကလည်းရှောင်လွှဲလို့ရတာမဟုတ်ပါဘူးပေါ်လာနိုင်တယ်ဆိုတာကဒါအမှန်ပဲခင်ဗျာအဲ့ဒီတော့ကအခုဖြစ်ဖြစ်ကိုကြီးလိုက်ပေါ့ဗျာရှင်းနေတယ်တာဝန်ယူမှုတာဝန်ခံမှုမရှိဘူးတကယ်တာဝန်သိသိနဲ့စေနာရှိနဲ့လုပ်ချင်တဲ့ဒီတော့ကဟာမြန်မာနိုင်ငံဘွားတွေမြန်မာနိုင်ငံသားတွေဒီပရောက်နေတဲ့နိုင်ငံသားတွေနဲ့နိုင်ငံတကာကနေကူညီကြပါတယ်လို့ပြောတာကတော့မှဟာပိတ်ဆို့တာစီနေကိုင်းနေတဲ့အစိုးရမျိုးအုပ်ချုပ်သူမျိုးကိုကျွန်တော်တို့ဗမာပြည်မှာတော့ ဒါကျွန်တော်နိုင်ငံရေးကပြောတာမဟုတ်ဘူးတဘာဝဘေးရန်ကြီးအဘေးကပြောရင်တော့မထားတဲ့မှုမရှိတဲ့မှုလို့ကျွန်တော်ယူဆတယ်အမှန်တော့မထားတဲ့နိုင်ငံမှာကောတာဝန်ရှိမှုကိုဟိုကျွန်တော်အရေးယူသင့်တယ်လို့တော့ကျွန်တော်ကတော့မြင်တယ်ခင်ဗျနောက်ဖြစ်လာတာတွေကိုဘယ်လိုမဖြစ်အောင်ဆိုရင်တော့တာဝန်ခံနိုင်တဲ့တာဝန်သိတဲ့လူတနည်းအားဖြင့်လူလူကပဲအဲ့ဒါရွေးထားပြီးလူကကြိုက်လို့ရွေးတဲ့လူတွေသားလေမမကန်ကန်နဲ့ဟုတ်လားမျက်မျက်သာသာပြောတာနော်2008အရာကျွန်တော်ပြောတာတော့မဟုတ်ဘူးခင်ဗျအဲ့လိုလွတ်လပ်လပ်ရွေးချယ်ခွင့်ရှိတဲ့ဒီလူလူတို့တာဝန်ခံတဲ့အစိုးရမျိုးအဲဟိုကိုကျွန်တော်တို့ဒီအုပ်ချုပ်မှုမျိုးကျွန်တော်တို့ရှိနေတယ်လို့ကျွန်တော်ဟိုယူဆပါတယ်ခင်ဗျဒါမှသာလေကျွန်တော်တို့ဖြစ်မှာပါအဲနောက်တစ်ခါခုနကလေကျွန်တော်တစ်ချက်ပြောမှကျွန်တော်ဆရာဟိုကျမကြီးဆိုကျွန်တော်တို့စိတ်ဝင်စားပါတယ်ခင်ဗျဘာကြောင့်လဲဆိုတော့ကရင်တောင်ကစစ်တမောကြီးဟိဒီမှာကတ်နေတယ်အမတန်မှာကျွန်တော်တော့ဟို2500ခီတယ်ကျွန်တော်တို့ပြည်သူတွေအဲ့ဒီလိုတင်မောကြီးတစ်စင်းနှစ်စင်းအဘိုးကလေးတို့ဟလာအဲ့နာတစ်ခွိုက်မှာရက်ခွက်လို့ရှိရင်လူအသက်တွေမြောင်များစွာကျွန်တော်ကျင်နိုင်လိုက်လိမ့်မယ်လို့ကျွန်တော်တော်တော်လေးနှမြောတတ်တာဟိုဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ဦးတက်ဆက်ကျေးဇူးပါခင်ဗျာဟုတ်ကဲ့ဥက္ကင်မောပါခင်ဗျာဘယ်လိုအစီအမမျိုးတွေရှိတင်တယ်ထင်တယ်ခင်ဗျာ
ဟလာဘယ်လိုအစီအစဉ်တွေလုပ်မယ်ပါလဲဆိုတာအဓိကတော့ကျွန်တော်တို့ပြန်ပြီးတော့ပုံချရမယ်ဆိုလို့ရှိရင်ကျွန်တော်အုတ်ချုပ်တဲ့ဒီအစိုးရပေါ်မှာမူတည်ရပါပဲ။နောက်ဖြစ်လာတဲ့ဟာတွေကိုကာကွယ်ဖို့အတွက်ကိုဟုတ်လားဟိုလေ့ကျင့်ထားမယ်ဆက်ရဲများတွေဝယ်ထားမယ်ဆိုတာကိုသူတို့စိတ်ထဲမှာမရှိဘူးဆိုလို့ရှိရင်ပေါ့နော်။ဟုတ်လားဟိုဘာမှလုပ်လို့မရဘူး။သူတို့ပြည်သူလူထုပေါ်မှာစေတနာမရှိဘူးဆိုလို့ရှိရင်နောက်ဖြစ်လာရဆိုတော့ဒီလိုပုံမျိုးပဲဖြစ်မှာပဲ။ကျွန်တော်တို့ဗမာပြည်မှာအခုဆိုလို့ရှိရင်ဟုတ်လားကျွန်တော်ဗမာပြည်ပြန်မြောက်တာလည်းကြာပြီ။ဒါပေမဲ့ဓာတ်ပုံတွေပါရင်ထဲမှာဆိုရှိစိုက်တွေပါရင်ဆောက်ထားတာနော်ဟိုအမြင့်ကြီးတွေမြို့ထဲမှာဆိုတာပြည့်ကျက်နေတာ။ဆိုဒီဥစားရီရလေဟာလာသူတို့ဟိုသူတို့စိတ်ကနဲ့စောက်ထားတာလားဒီတိုင်းစောက်ထားတာဆိုတော့ဘုံကပြောလို့တော့မရဘူးပေါ့လေဒါပေမဲ့ဟာလာနောက်တစ်ခါအဲ့လိုမျိုးငငင်တို့ဘာလို့အကြီးကျယ်လှုပ်တယ်ဆိုလို့ရှင်ဗမာတီအတွက်ကိုစဉ်းစားကြည့်လိုက်ပေါ့နော်ဘလို့များတော်ရင်လေးကြပြီဖြစ်မှာဆိုတော့အဓိကကတော့ကိုယ့်ရဲ့ငွေကြေးကမတန်နိုင်ဘူး train မလုပ်နိုင်ဘူးဆိုရင်လည်းတကယ်လို့ဖြစ်လာခဲ့တယ်ဆိုလို့ရှင်တော့ဘေးကကူညီမဲ့ခုနကမှတက်ကြွတဲ့အတတ်ပညာရှင်တွေဟာလာစေတနာရှိတဲ့ပြည်လူလူတွေစေတနာရှိတဲ့ဟာလာတခြားနိုင်ငံကလူတွေနော်အဖွဲ့အစည်းတွေရဲ့ကိုညီမှုကိုကဟလာတခြားဘာမှမတွေးတော့ပဲနဲ့ဟလာကိုတိုင်းပြီးကိုလူမျိုးပေါ့နော်ဒုက္ခလျောက်နေတဲ့လူတွေကိုကူညီဖို့အတွက်ပဲပေါ့လူမျိုးရေးတက်တက်ကိုပဲဟလာစေတနာစိတ်သက်သာထားပြီးတော့ဟလာကူညီခွင့်ကိုပေးလိုက်လို့ရှိရင်ပဲကျွန်တော်ထင်တယ်သူတို့ကိုယ်တိုင်တော့ကဲစရာမလိုဘူးဟလာအခုဟေတီမှာအခုကြည့်နော်သူတို့အင်အားနဲ့မမျှတဲ့အတွက်ဒီတကမာကိုယ်ကဝိုင်းကူညီကြတယ်ဆိုလို့ရှိရင်သူတို့ကိုယ့်ဘာကိုနည်းနည်းပြန်စဉ်းစားတဲ့အတူပြီမှာဆိုလို့ရှိရင်ဒီလိုပဲဟိုတလောက်ကငင်းငင်းလှုပ်တော့ဒီလောက်အင်အားကောင်းပြီးဒီလောက်လူတွေဟာလာပစ္စည်းကိရိယာတွေရှိရတာနေတာမှာနိုင်ငံတကာရဲ့အကူအညီကိုလက်ခံနေဆိုရင်ကျွန်တော်တို့လိုနိုင်ငံမျိုးတွေအနေနဲ့ရပါတော့။ဘာကြောင့်ဟာလာဒီလိုမာနတွေထားထားပြီးတော့တခြားလာကူညီတဲ့ဟာလာဒီအဖွဲ့အစည်းတွေကိုဘာလို့လက်မခံနိုင်လာလဲဆိုတော့ကျွန်တော်စဉ်းစားလို့မရဘ
ူး။ဟုတ်ကဲ့ဦးမော်ကြီးကျေးဇူးပဲခင်ဗျာ။အဲ့တော့ဦးမော်အောင်ခင်ဗျာဒီအချုပ်အနေနဲ့ဒီနောက်တစ်ကြိမ်ဖြစ်လာရင်ဘယ်လိုအစီအမံမျိုးတွေရှိတင်လဲဆိုတာအပါအဝင်မီဒီယာနဲ့ပတ်သက်တဲ့ကဏ္ဍလေးအနှစ်ချုပ်ပြောပါလားခင်ဗျာ
ဒီဆိုကြပါဆိုကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာပင်လေဒီကက်သရီးနာမုန်တိုင်းကြီးသူတို့ကြားတဲ့ခါတုန်းကဒီအစိုးရကသူတို့ရဲ့အကူအညီတွေလွှတ်ဖို့၅ရက်တိရအောင်မလွှတ်နိုင်မနဲ့သူတို့နှောင့်နှေးခဲ့တာရှိပါတယ်အဲ့ဒီလိုနှောင့်နှေးခဲ့တဲ့အတွက်ကြောင့်လည်းပဲအသက်တွေဆုံးရှုံးခဲ့ရတာရှိတယ်ဒီပစ္စည်းတွေဆုံးရှုံးခဲ့ရတာရှိတယ်မြန်မာပြည်မှာကတော့အဲ့ဒီအစားပေါင်းများစွာပိုရှိတယ်အဲ့တို့တော့အမေရိကန်ပြည်မှာကြတော့သူတို့မှလွတ်လပ်တဲ့မီဒီယာရှိတယ်ဆိုတဲ့ခါကြတော့မီဒီယာတွေကဒီအစိုးရရဲ့ခြုံရဲမှုတွေကိုထောက်ပြနိုင်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာကဒီလိုမျိုးထောက်ပြနိုင်တဲ့အနေအထားမရှိပါဘူးအရေးကြီးဆုံးကတော့ပွင့်လင်းမှုကကျွန်တော်တို့မြန်မာနိုင်ငံအတွက်အင်မတန်မှအရေးကြီးပါတယ်ဒီအာဏာရှင်အုပ်ချုပ်နေတဲ့မြန်မာကတော့ကျွန်တော်တို့သတင်းပွင့်လင်းမှုရှိတာကိုလားလားသိမမြင်ရပါဘူးဒီလိုမျိုးရှိနေတဲ့ကာလပတ်လုံးတော့ဒီဒုံရင်းပဲပြန်ဖိုက်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံရေးစနစ်ကောင်းလာဖို့ကတော့အင်မတန်မှအရေးကြီးပါတယ်
ဟုတ်ကဲ့ဦးမောင်ပဲကျေးဇူးပဲခင်ဗျာအခုကျွန်တော် RF တနင်္ဂနွေနေ့စကပိုင်းအတွက်ပြေးထတဲ့အချိန်လည်းအတော်လေးနှောင့်တော့ပါခင်ဗျာအခုပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်၃ယောက်ကအနှစ်ချုပ်ပြီးမိမိပြောလို့ရများရှိရင်အနည်းငယ်စီပြောဖို့ပါပဲဒေါက်တာဦးတင်းဆွေခင်ဗျာဘာများပြောလို့ပါသေးလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကျမ်းမာရေးပဲပြန်ပြီးဆက်ပါမယ်ဗမာပြည်ရဲ့ကြက်ချင်တဲ့ကြက်ချင်မနီဘူးဖြစ်နေတယ်အဲ့ဒါအစပြီးဒါအသေးစိတ်ခင်ဗျာဟိုထိတ်ဆုံးကြီးကျွန်တော်တို့ပြေးရမှာပါသူများကိုကူညီမဲ့အဖွဲ့အစည်းကိုနိုင်ငံရေးလုပ်ပြီးတော့လက်ကင်လုပ်သွားချင်တဲ့တကိုင်းနဲ့ထားပြီးတဲ့လုပ်တဲ့အဖြစ်နေရာဆိုကျွန်တော်တို့ပြင်တင်နေအဲပြင်ရမယ်ဒါပြင်ဖို့ဆိုတာဒါလေးတွေလည်းမရသေးဘူးဆိုတော့ကကျွန်တော်တို့ကစနစ်ကြီးတစ်ခုလုံးနဲ့ပြင်ရမယ်နောက်လူလူကနေပြီးတော့ဟလာနာဂစ်ဆုံးကအခုချိန်ကြီးပါပဲဟလာဆရာတော်တန်ခါတို့တွေပါဝင်ဖို့လीလူလူအကျိုးပြုလုပ်ငန်းကိုတသွန်တွေရသလောက်ကွက်ကွင်းလေးတွေကနေပဲလုပ်နေကြတဲ့အလုပ်ဟာအမတန်မှကောင်းမွန်တဲ့ကောင်းမွန်တယ်ဆိုတော့ကျွန်တော်ဘာလာအေးရပြောတာမဟုတ်နိုင်ငံရေးရပါအမှန်မှကောင်းတဲ့လုပ်ငန်းစဉ်ဖြစ်တော့ပါဒီလုပ်ငန်းမျိုးတွေကိုတီထွန်တိုးချဲ့ပြီးတော့ လုံးကြရင်ဖြင့်ကဟိုတိုင်းပြည်တစ်ခုလုံးကောင်းတဲ့အထိဟလာအစိုးရကျွန်တော်တို့ကောင်းတင်ကားစားယူနိုင်နိုင်မယ်ထင်ပါတယ်ဒီခုလည်းပြည်သူပြည်သားတွေအကုန်လုံးဟလာဟိုလုံနေကြတဲ့လုပ်ငန်းတက်တဲ့လောက်ရတဲ့အခွန်လမ်းလေးတွေကနေပြီးတော့ချဲ့ပြီးတော့လူလူအကျိုးပြုလုပ်ငန်းတွေလုပ်ချင်အဖြစ်ကျွန်တော်တို့မြန်မာနဲ့ဟလာအဲ့ဒါဒီဒီမိုကရေစီဆိုရလဲဒါပါပဲဒီလိုလုပ်ရမယ်လုပ်ငန်းဖြစ်တော့ကအစိုးရအကောင့်တင်ကားစားယူပြီးတော့အခုလုံလုတ်တဲ့ဟာမျိုးတွေကိုဆက်လက်ပြီးတော့အားလုံးကနေကြိုးပမ်းတယ်လို့ကျွန်တော်ဟိုမိသားအခမ်းကြံပေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာဦးတင်စိတ်ကျေးဇူးပါခင်ဗျာဦးခင်မောပါမြနေကုန်းကျုပ်ပြောချင်ပါသေးလားခင်ဗျာ
အဲဒေါက်တာဦးတင်စိတ်ပြောတော့လည်းတော်တော်ပြည့်စုံပါတယ်ကျွန်တော်အနေနဲ့ပြန်ဖြည့်ချင်တာပေါ့နော်ကျွန်တော်တို့ဒီပေါ်ကိုဥပမာပေးရတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာနေတဲ့ခါကျတော့ဒီအစိုးရမှာသူတို့အတိုက်ခံပါတီတွေရှိတယ်နော် Democratic Republican ရှိတယ်အဲ့လိုပေါ့တရားနဲ့တရားကသူတို့ကအမြင်ဟိုပေါ့နိုင်ငံကြီးကတိုက်ခိုက်နေကြတာပဲဒါပေမဲ့ကျွန်တော်တို့ဒီမှာအရေးခင်အဲ့လိုမျိုးပေါ့နော်ဟိုတဘာဝပေးတယ်လို့ပါလေတွေ့လာတဲ့အခါကြလို့ရှိရင်ဒီနိုင်ငံကြီးကိစ္စတွေကိုကျွန်တော်ကပေးချိတ်ထားပြီးတော့အကုန်လုံးသူတို့ကလက်တွဲပြီးတော့သူတို့ရဲ့ဒီဟုတ်လားဒီကယ်ဆယ်ရေးတို့သူတို့ရဲ့တိုင်းပြည်ဟုတ်လားပြန်လည်ဖွံ့ဖြိုးရေးတို့အတွက်ကိုဟုတ်လားပြည်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးလုပ်နိုင်တယ်ကျွန်တော်နိုင်ငံမှာလည်းဟုတ်လားဒီဟိုကျွန်တော်အကယ်တမ်းပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာလူမျိုးတွေပဲကနော်တကယ်လို့ဖြစ်လာတယ်ဆိုလို့ရှိရင်ဟုတ်လားဒီအဲ့ဆိုအနေနဲ့ပေါ့နော်တခြားကိစ္စတွေကိုခဏဖေးဖယ်ထားပြီးတော့ကျွန်တော်ဒီလူမှုရေးကယ်ဆယ်ရေးတွေကိုစေနာသမ္မတနဲ့တခြားလူတွေနဲ့တွဲပြီးတော့ပေါ့ဟာလာအတူတူကူညီဖို့စစ်နေခုနကကိုမမောင်ပြောသွားတယ်ပေါ့ကျွန်တော်နောက်ဆုံးကြတော့လေဒီအဆိုကဒီစစ်အဆိုဘက်ကိုပဲကျွန်တော်တို့ကအကုန်လုံးဟိုဝင်နေဥတီဗီပြောရမှုဖြစ်နေတာပဲပေါ့နော်သူတို့ရဲ့အုပ်ချုပ်ရေးနဲ့သူတို့ရဲ့စားမြေရေးအဲ့ကိစ္စတွေဒီကျွန်တော်တို့အပြင်ကလူတွေရောပြည်တွင်းကလူတွေရောဘာမှလွတ်လွတ်လပ်လပ်လှုပ်ရှားမှုများတဲ့ခါကြတော့တကယ်တကယ်တမ်းဖြစ်လာတဲ့ခါကျရင်ကယ်တင်ရေးကအများအားနှောင့်နေရတာပဲအဲ့လိုချိန်မျိုးကြလို့ရှိရင်ပေါ့နော်သူတို့မှရှိတယ်ဟာလာခုနပြောတယ်ဟာလာဘိုးချုပ်မူကြီးတန်းရှိရဲ့နော်သူ့ရဲ့ဟိုအမိန့်ကိုမဆောင်မဲနဲ့အောက်မှာရှိတဲ့လူတွေကလည်းသူ့တာဝန်နဲ့သူ့ဆုံးဖြတ်ချက်နဲ့နော်ဟိုဘယ်လိုကယ်ဆယ်ရေးပါလိမ့်ကိုလက်တွဲပူးပေါင်းပြီးတော့ဟာလာလူမျိုးရေးရပဲကယ်တင်မယ်ဆိုလို့ရှိရင်ကျွန်တော်ဒီလိုမျိုးအပြည့်စည်မျိုးနဲ့အတေကြောက်မျိုးကနေသွားမယ်ဟာလာဒီကျမကြီးခုနဒေါက်တာတက်စိပြောသွားလို့ပဲကျွန်တော်ဒီကျမကြီးကိစ္စတွေပါလိမ့်အားလုံးကလည်းနော်အကုန်လုံးဟိုစက်ကတာတာဖြစ်သွားမယ်လို့ဒါကျွန်တော်ထင်တာပေါ့
ဟုတ်ကဲ့ဥက္ကမကျေးဇူးပဲအဥမောင်မြအောင်ခင်ဗျာညီကိုကြပါမြပြောဦးမလားခင်ဗျာ
ဟုတ်ကဲ့ဟိုမီဒီယာသမားတွေအနေနဲ့မီဒီယာသမားတွေဘက်ကပြောရရင်တော့ဒီ Nargis မုံတိုင်းနဲ့ပတ်သက်ပြီးတော့ဖန်ထားတဲ့သတင်းတော့တွေအားလုံးဒီချက်ချင်းအမြန်ဆုံးချွင်းချင်းမရှိလွှတ်ပေးဖို့နဲ့နောက်ပြီးတော့ဒီ Nargis နဲ့မပတ်သက်ပေမဲ့လို့လည်းဒီသတင်းလွှတ်လပ်ခွင့်အတွက်သတင်းယူရင်းနဲ့ဖန်ခံထားရတဲ့သတင်းသမားတွေအားလုံးကိုလွှတ်ပေးဖို့ပဲကျွန်တော်ဒီစစ်စိုးရကိုတောင်းဆိုချင်ပါတယ်ဒါပါပဲ
โอเค
တော့လေဒါဥမောင်းမြေပြောတယ်ပဲပြောတယ်နော်ဟိုအပြစ်မရှိတဲ့ကယ်ဆယ်ရေးလုပ်ငန်းမှာဟာလာဒီမီဒီယာတွေမဟုတ်ဘူးပေါ့နော်ဒီလူလူလူဘက်ကပါလာတဲ့ဒီလူတွေကိုလည်းဒါအပြစ်မရှိတဲ့လူတွေကိုဟာလာပြန်လွှတ်ပေးဖို့အတွက်ကိုကျွန်တော်တောင်းဆိုပါတယ
်โอเค RF တနေ့ကိုစကောင်းအောင်ကျွန်တော်တို့ဒီမှနေရန်နာမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ဒေါက်တာဦးတင်ဆွေကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာ
โอเคဦးခင်မောကျေးဇူးပ
ါโอเคခင်ဗျာ
ဥမောင်းမြေကျေးဇူးပဲဗျာ
โอเคပြောခွင့်ရတော့ကျေးဇူးပါခင်ဗျာ
တော်တော်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာဒီပါ RFA စကဝိုင်းကိုဒီမှတင်ကြားနာခွင့်ပြုပါ